မြန်မာနိုင်ငံမှာတော့ H1N1 PDN09 အမျိုးအစားရာသီတုပ်ကွေးနဲ့ဆက်ဆက်ပြီးတော့သေဆုံးသူက69ဦးရှိသွားပြီလို့ကျန်းမာရေးဦးစီးဌာနကထုတ်ပြန်ပါတယ်။သေဆုံးသူအများစုကတော့တခြားရောဂါအခံတွေနဲ့သေဆုံးကြတာဖြစ်တယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ဒါကြောင့်မို့လို့ရာသီတုပ်ကွေးရောဂါလက္ခဏာခံစားရတယ်ဆိုရင်နှီးစက်ရဆေးဟိုဆေးကန်းတွေကိုအမြန်ဆုံးသွားပြီးပြဖို့ကိုလည်းကျန်းမာရေးတာဝန်ရှိတဲ့သူတွေကတိုက်တွန်းပါတယ်။အသေးစိတ်ကိုတော့ VOA သတင်းတော်ကိုထပ်အောင်ခန့်ကစုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်။
ဇန်နဝါရီလကနေဩဂုတ်လထိမြန်မာနိုင်ငံတဝန်းရာသီတုပ်ကွေးယောဂဘူတန်ရရှိသူ1300ကျော်မှာပိုးတွင်းရှိသူ9ကျော်ရှိပြီးအဲ့ဒီတွေကနေ69တည်ဆုံးခဲ့တယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကထုတ်ပြန်ထားပါတယ်။တည်ဆုံးသူအများဆုံးကတော့လူဦးရေများတဲ့ရန်ကုန်တိုင်းဒေသကြီးကဖြစ်ပြီး66ဦးတည်ဆုံးထားပါတယ်။ H1N1 PDN09 မျိုးစားရာသီတုပ်ကွေးပိုးနဲ့ဆက်ဆက်ပြီးတည်ဆုံးသူအများစုကတော့အခြားယောဂအခံတွေကြောင့်ဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနဒုတိယညွှန်ကြားမှုဒေါက်ကင်ကြီးက VOE ကိုပြောပါတယ
်။ဟိုရာသီတုပ်ကွေးလျှောက်တည်တာက8ရောက်။နောက်အဆက်ငယ်တဲ့သူအဆက်ကြီးလုံးတဲ့သူကရာသီတုပ်ကွေးလျှောက်တည်တာ6ရောက်ဆိုတော့18ရောက်ပေါ့နော်။18ရောက်ဆိုတော့81ရောက်ကကြတော့နောက်ကသူတို့မှဆိုရင်ဟိုယောဂရှိနေတာပေါ့။နာတာရှိယောဂလက္ခဏာတွေရှိနေတာ။အဲ့ရှိနေတဲ့သူက81ရောက်ပေါ့နော်။ဒီတည်ဆုံးတယ်ဆိုတာကလည်းကျမတို့ကတည်ဆုံးတဲ့သူကပြောနေတာတကယ်ကြလို့ရှိရင်ဆေးရုံသုစလောင်တက်တဲ့ကုသံခံရသူ400တိတိရှိတယ်။အဲ့400မှာကျမတို့ကြောက်ကင်းပြီးဆေးရုံဆင်းသွားတဲ့သူက289ဆိုတော့အဲ့ဒီကသူတက်ပေါ့နော်။ဟိုကပေါ့သုံးပုံနှစ်ပုံလောက်ကရာသီတောက်ကွေးရောက်ကုသံကြောက်ကင်းပြီးတော့ဆေးရုံဆင်းသွားပြီပေါ့။
တေဆုံးလူတွေထဲမှာအများစုကယောဂအခမ်းရှိပြီးဆေးရုံလာရောက်ကုသတာနောက်ကျတာအကြောင်းလို့လဲဆိုပါရယ်။မြန်မာအင်ဂျင်အာဆီယံနိုင်ငံချို့မှာလည်းရာသီတောက်ကွေးဖြစ်ပွားမှုများနေတယ်လို့အတည်ပြောက်တွေလည်းရှိပါရယ်။မြန်မာနိုင်ငံမှာတော့ကျန်းမာရေးဝန်ကြီးဌာနကရာသီတုပ်ကွေးယောဂကုသဖို့အတွက်အရေးပေါ်စီးကုသရေးဖွင့်လှစ်ထားပြီးကုသပေးနေပါတယ်။ဆေးရုံတိုင်းမှာရာသီတုပ်ကွေးကုသဖို့အတွက်ပြင်ဆင်ထားပြီးအချိန်မီကုသနိုင်ရင်အသက်မသေးဆုံးနိုင်တဲ့အတွက်အစိုးရမလုံမှုဒေါက်ကင်ကြီးကအကြံပြုထားပါတယ
်။ကျွန်တော်ဆေးရုံတိုင်းမှာဆေးရုံကြီးတိုင်းမှာတော့ facility ICU facility အစအကုန်လုံးဒီလူနိုင်တဲ့ပတ်သက်လို့ကုသမှုဆေးဝါးပစ္စည်းအကုန်ထုတ်ပြန်လာပြီးတော့ဆေးရုံကြီးတိုင်းကဒီလူနာကိုကုသနိုင်တယ်။ကောင်းကောင်းကကဲတော့ကုသနိုင်တယ်။ဒါနဲ့လူနာကူတာကဆေးရုံသွားလာဖို့လိုတယ်။အဲ့လိုဆိုတဲ့အခါကျတော့ဒါကတော့ပြည်သူလူထုကိုသိစေချင်တာကတော့ရာသီတုပ်ကွေးရောဂါကတော့ကြောက်စရာမဟုတ်ဘူး။ဒါပေမဲ့ဒီနေ့မှာဆက်လက်ပြောလို့နောက်ကရောဂါရှိနေတယ်၊မာတာရှိရောဂါရှိနေတယ်ဆိုလို့ရှိရင်သိချာသိချာဆေးရုံသိချာသိချာပြတ်တာမယ်။အဲ့ဒီလက္ခဏာတွေရှိတယ်ဆိုလို့ရှိရင်ဆေးရုံတက်ရောက်ကုသမှုအများခံယူတော့အသက်ပြေဆုံးတဲ့သူမဖြစ်ဘူးပေါ့
။ရာသီတုပ်ကွေးရောဂါဆက်ဖြစ်လာပြီဆိုရင်ခန္ဓာကိုယ်ပူချင်မြင့်တက်လာပြီးနှာရည်ယိုဖျားနာခြင်းမောပန်းသက်ရှိခြင်းတို့ပြင်ကိုယ်လက်ကိုက်ခဲ့တဲ့ဝေဒနာတွေပါခံစားလာရပါတယ်။ရာသီတုပ်ကွေးဖြစ်ပွားနေပြီဆိုရင်လူများကြသွားလာမှုကိုရှောင်ရှားပြီးသွားလာရင်လည်းနှာခေါင်းစီးရအုပ်ထားတည်လို့ဆရာဝန်တွေကအကြံပြုပါတယ်။ဒါအပြင်ကျန်းမာရေးဝန်ကြီးဌာနအနေနဲ့လည်းရာသီတုပ်ကွေးနဲ့ပတ်သက်ပြီးရှောင်ရဆောင်ရချက်တွေကိုအမြဲမပြတ်ထုတ်ပြန်ပေးနေပါတယ်ခင်ဗျာ။